မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုတားမြစ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတဲ့ဂမ်ဘီယာအစိုးရနဲ့ခုခံခြေပသူမြန်မာနိုင်ငံတို့ဒီဇင်ဘာ12ရက်ကြာသပတေးနေ့တုန်းကနောက်ဆုံးအပိသက်ရှောင်လဲချက်တွေတင်သွင်းခဲ့ကြပါတယ်နယ်သာလန်နိုင်ငံသဟိတ်မြို့ ICJ မှာတည်င်းယူနေတဲ့ VOA မြန်မာဝန်အေဒီတာဦးကျော်စံသာကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတာမှာမြန်မာနိုင်ငံဘက်ကနောက်ဆုံးရှောင်လဲချက်တင်သွင်းခဲ့တဲ့အခြေအနေကိုဦးကျော်စံသာကအခုလိုစပြောပါတယ
်ဟုတ်ကဲ့တစ်ဖက်ကမိနစ်90စီရှောင်လဲခွင့်ရတဲ့အချိန်မှာမြန်မာဘက်ကညနေပိုင်းရှောင်လဲတဲ့အခါမှာတော့ပုဂ္ဂိုလ်3ဦးလောက်ပြန်လည်ခြေပတ်ပါတယ်တစ်ခါတည်းကတော့ William Stakeholder ရှင်းနေကြီးဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်ပြောနေမှာတရားဥပဒေနဲ့ပတ်သက်ပြီးတော့ Prime Office Jurisdiction CN9 ရင်းရှိမရှိဆိုရရဲ့ Standing ဆိုရရဲ့နှစ်ပိုင်းခွဲပြောပါတယ် Jurisdiction ဆိုတာဒီကိစ္စမှာအဓိကအပြင်ဂမ်ဘီယာဒီOICF proxy သင်္ကန်းဖြစ်တရားစွဲတာဖြစ်တဲ့အတွက်ဂမ်ဘီယာဟာဒီကိစ္စကိုစွဲတိုင်းနေမရှိဘူးပါတီမဖြစ်ခြင်းဘူးပါတီဖြစ်ရခြင်းဟာတရားတန်ဆိုင်ခြင်းနဲ့ဖြစ်နိုင်ရလားဆိုတော့အဓိကမေးခွန်းထုတ်ပါတယ်နံပါတ်1ကနောက်တစ်ခုကတော့စနေဆိုတာတရားဥပဒေအရဒီဖြစ်ခဲ့တဲ့ခြေရန်အတွက်မျက်နှာမှုရှိတဲ့နိုင်ငံကြီးသားလေးရင်ရှောက်ထားနိုင်တယ်ဆိုတဲ့ဥပဒေကိုသူကထောက်ပြပါတယ်အဲ့တော့အဲ့ဒါ legal standing အဲ့တော့ဒီဂမ်ဘီယာနိုင်ငံဟာဒီကိစ္စမှာမျက်နှာမှုရှိတဲ့နိုင်ငံမဟုတ်တဲ့အတွက်သူဟာပိုင်မဖတ်ဒီ standing receive ဆိုတာပြောပါတယ်ဆိုတော့တကယ်မင်းနာရယ်ဆိုရင်လည်းချစ်ခဲ့တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်တယ်သို့တော်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒီ article 8 code ကလောက်လောက်ထားတယ်အဲ့ဒါကိုလက်မှတ်မထိုးသဘောမတူပဲပြောထားရတဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကဒီကိစ္စမှာမဆောင်လဲနိုင်ဘူးဖြစ်တယ်ဆိုပြီးတော့အဲ့ဒီ check ကိုသူကအဓိကဦးစားပေးပြီးတော့ပြောသွားပါတယ်ပထမရှင်းနေကြည့်သူကတော့
ဆိုတော့ဒုတိယရှင်းနေဖြစ်တဲ့ဒီ William Shivers ကတော့ခင်ဗျာသူ့ဘက်ကဒီနေ့နောက်ဆုံးနေ့မှာတော့သူ့ဘက်ကတင်ပြချက်တွေကဘာတွေများထူးခြားမှုရှိပါလဲ
William Shivers ခြေပါချက်ကတော့ဥပဒေကြောင်းအရခြေပါပါတယ်ဒါအဓိကအဖြစ်ပထမဆုံးစင်ခေါ်တာကတော့ Tax Finding Mission လို့ခေါ်တဲ့ကုလသမဂ္ဂအစီအစဉ်ခံစားရရဲ့အားနည်းချက်ကိုသူအဓိကပြောပါတယ်နောက်ပြီးတော့ Intent Genocide ကျူးလွန်မဲ့ရည်ရွယ်ချက်ဟာအခုခါမှာပို့ပြီးတော့ပြင်းထန်လာတဲ့အဲ့ဒါကြောင့်ဒါprovision measures to be by ya yi chang ngan tha bo amin go thop pe ba lo khu ba ga adika chauk tha da bo le a la go thop pe pho lo da ha de aku a chin na po su la lo su pyo khu ba ga pyo de de lo do le be a yi su ro a che tu tha de sung ngan yi a si yin khan yo chi 2018 ga a che ni de aku 2019 thru sa ba de na a chin ni ma pu bi pin tha na lo tuk ma twei ya bu su pyo che cha cha tu ga tuk bi tuk bi yo ga ba na so ro adika a chin chi yin da ha ဒါနိဆန်နိုင်တဲ့အချက်လက်တွေအများကြီးရှိတယ်သူတို့စီရင်စစ်ဆေးနိုင်မလဲမရှိဘူးအဲ့ဒါကြောင့်ဒီ provisional measures လာဖို့သူပြောမသိဘူးဆိုပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ကိုကျော်ဝင်းနိုင
်ဟုတ်ကဲ့ခင်ဗျာနောက်ဆုံးဒီနိုင်ငံရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကနေပြီးတော့ထွက်ဆိုတယ်ပေါ့နော်သူ6မိနစ်လောက်ထွက်ဆိုသွားတဲ့ဟာမှာဘာတွေများအဓိကထားပြီးပြောတော့ပါလဲခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒေါက်အောင်ဆန်းစုကြည်ပြောတဲ့အထက်မှာတော့အဓိကကမ္ဘာ့နိုင်ငံကသူစဉ်းစားရေးကိုသူတို့လုပ်နေတယ်တိုက်ပွဲရောင်းအခြေအနေအေးနဲ့ဖြစ်နေတိုက်ပွဲရောင်းလမ်းကြောင်းလွဲနေရတဲ့ဆရာကိုပြောပါတယ်။နောက်ပြီးတော့သူအဓိကအထောက်အထားလေးတစ်ခုလည်းတင်ပြသွားပါတယ်။အဲ့ဒါကတော့ခိုင်နဲ့မွတ်စလင်ကွန်မြူနတီနှစ်ခုပြန်လည်သိနေရေးလုပ်နေတဲ့အထောက်အထားအဖြစ်နဲ့မောင်တော်မြို့နယ်မှာသူတို့နှစ်ဖက်ဘောလုံးအပြင်မှာနှစ်ဖက်စလုံးကပါဝင်အားပေးရတဲ့နှစ်ဖက်စလုံးကကစားရတဲ့ဆိုတဲ့ဆရာကိုလက်ပုံရင်းတစ်ခါသူအထောက်အထားအဖြစ်ဖော်ပြသွားပါတယ်။ဒါက diversity ကိုသူတို့ကွဲလွဲမှုကိုညှိနှိုင်းနေရလို့ပြောပါတယ်။နောက်ပြီးတော့မြန်မာနိုင်ငံမှာဖွဲ့စည်းပုံဥပဒေအရဒီပါဆိုင်ရာတရားရုံးရဖက်ဆိုင်ရာတရားဥပဒေရှိနေဒီတရားရုံးတွေလည်းပဲတရားဥပဒေနဲ့အစီလုံနိုင်အောင်ကြိုးစားဖို့ကလည်းတိတ်အရေးကြီးတဲ့ဆရာကိုပြောပါတယ်။နောက်ဆုံးသူဆုတောင်းကြတာကဒီတရားရုံးဟာမှန်ကန်မှုတရားဥပဒေပိုင်းဆိုင်ရာကိုအခြေခံပြီးတော့ wisdom ပြဉ္စနဲ့ဆုံးဖြတ်ပါလို့သူကပြောလို့ရရှိဆောက်လဲသွားပါတယ်။အဲနောက်တစ်ခုကတော့တရားသူကြီးကတော့နောက်ဆုံးမှာဗာပြောတော့လဲဆိုရင်ဒီကိစ္စပြည့်တဲ့အခါမှာဒီဆုံးဖြတ်ချက်နဲ့ပတ်သက် verdict ကိုအဆုံးဖြတ်ကိုအသက်မှန်ဆုံးအမြန်ဆုံးသူကတော့ as soon as possible သူကပြောသွင်းသွားပါရဲ့သူကပြန်လည်ပြောမယ်လို့ဆိုပါရဲအဲ့ဒီကိစ္စအတွက်အချိန်မီပါတီဆွေနှစ်ဖက်နိုင်ငံတွေကိုအချိန်မီတောင်းကြမယ်နောက်ပြီးတော့အဲ့ဒီဆုံးဖြတ်ချက်ကိုလည်းအခုလိုပဲလူကြီးချင်းများချင်းများပြီးတော့ချင်းများမှဖြစ်တယ်လို့ပြောကြတော့ပါရဲ့ဆိုတော့
နှစ်ဖက်ရှောက်လက်ချက်တွေကိုအကျဉ်းယုံနိုင်ရှင်လို့ရှိရင်ရောဘယ်လိုသုံးသပ်လို့ရနိုင်မလဲအကျဉ်းသားကြီးအဲ
့တော့ကိုစောဝင်းနိုင်ရဲ့ဒီဘက်နှစ်ဖက်ရှောက်လက်ချက်တွေကိုအကျဉ်းချင်းခြုံငုံကြည့်မယ်ဆိုရင်ဒီအစိုးတင်သွင်းတဲ့ဘက်ကတော့အချက်လက်တွေရောဥပဒေကြောင်းရောပြောတယ်အချက်လက်ကိုသူတို့ကပို့ပြီးပြပြင်းအောင်ဖော်ပြပြီးတော့သူတို့ဖော်ပြီးတော့ပြောပါတယ်ခုခံခြေပါတဲ့ဘက်ကတော့အချက်လက်ကိုလည်းနည်းနည်းညင်းတင်တာကိုညင်းတယ်သူတို့လည်းအချက်လက်အကုန်လုံးကိုမညင်းပါဘူးတကယ်ရှိနေတဲ့အချက်လက်တွေကိုသူတို့လက်ခံတယ်သူတို့ကသူတို့ရဲ့ခုခံကာကွယ်ရေး line line of defense ကအဓိကပါလဲဆိုရင်ကိုဘက်ကဆွဲဆိုတဲ့ဘက်ကဥပဒေကြောင်းရအားနည်းချက်ရှိတယ် ဘယ်နေရာမှာဖြစ်မဆွဲထိုက်ဘူးဘယ်လိုစီမံခန့်မရှိဘူးဘာမလုပ်သင့်ဘူးဥပဒေနဲ့ဘယ်လိုလွဲကျော်နေရဲဆိုတာကိုအဓိကအားပြုပြီးတော့ခုခံခြေပါသွားတယ်လို့ပြောရလိမ့်မယ်ဖြစ်ပါတယ
်ဒီအမှုကဆက်သွားအောင်ပါလားအခုတရားသူကြီးတွေဆုံးဖြတ်ချက်ချပြီးသွားရင်ရောဒီဟာကအရက်ဖက်တရားရုံးနေလို့အယူခံပြန်ဝင်ခွင့်လို့ပြန်လဲခြေပါခွင့်လို့အဲ့ဒါတွေကဘယ်လိုဖြစ်လာမလဲခင်ဗျာဥပဒေလမ်းကြောင်းရာ
အဲ့တော့လူတိုင်းစိတ်ဝင်စားနေကြတယ်ဒါကအရင်အစင်းသားမရှိတဲ့အမှုတစ်ခုဖြစ်နေလေတော့ဒါကိုဘယ်မှမသိနိုင်ပါဘူးသို့တော်လည်းပဲတစ်ခုသိကြတာကတော့ဒီတရားရုံးကြီးသူတို့ဆုံးဖြတ်ချက်ကချက်ကိုဒါ enforce လုပ်မဲ့အနာမရှိဘူးနိုင်ငံတကာတရားရုံးဆိုတာသူတို့မှနိုင်ငံတကာစစ်တပ်ဆိုတာလည်းပဲမရှိဘူးဒါကြောင့်တချို့တကြွလှုပ်ရှားသူတွေကသူတို့ကမကတော့ဥဆောင်ပြီးတော့ဒီတရားရုံးရဲ့ဆုံးဖြတ်ချက်ကို enforce လုပ်မဲ့အပါပေါ်လာတာ law enforcement authority တော့နိုင်ငံတွင်းနေမှာရှိသလိုတရားဥပဒေကို enforce လုပ်တဲ့အနာပိုင်းကိုခုစီးတဲ့တပ်ဖွဲ့စီးတဲ့လူတွေကပြောကြပါတယ်။သို့တော်လည်းပဲအခုတည်းကတော့အဲ့ဒီစီစဉ်ဖြစ်မလာသေးတော့ဘယ်လောက်လိုက်နိုင်မလဲဆိုတာမသိပါဘူး။အများဆုံးမျော်လင့်နိုင်တာကတော့သုရသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံအပေါ်မှာပူရော့ဖိအားတွေပေးကြဆိုပြီးတော့ပြောတောင်းဆိုလာနိုင်တယ်လို့ပြောကြပါတယ်။သို့တော်လည်းပဲအဲ့လိုပြင်လည်းပဲအာရှနိုင်ငံတွေရဲ့ညီညွတ်ညံ့မှုကမြန်မာကပူမိုးအကူအညီတွေတော့အဲ့ဒါကထိရောက်မလားဆိုပြီးတော့နိုင်ငံကြီးကျေခတ်ဓမ္မတချို့ကလည်းပဲအဲ့လိုသုံးသပ်ကြပါတယ
်တရားသူကြီးတွေရဲ့ဆရာကဟိုအများဆုံးအတတ်နိုင်ဆုံးအများဆုံးသူတို့ဆုံးဖြတ်ချက်ချပေးမယ်လို့ပြောပေမဲ့လည်းဘယ်လောက်ကြာမယ်ဆိုတာတော့ကျွန်တော်တို့ခမန်းလို့မရနိုင်ဘူးပေါ့နော
်ပေါ်မှာခမန်းကြက်တချို့ကတော့အနည်းဆုံးနှစ်ပတ်လို့ခမန်းထားရပါတယ်အခုကလည်းဟိုခရစ်စမတ်အဲ့အားရဒီဝါရီလာမယ်ဆိုတော့အဲ့နောက်ပိုင်းဟောလီဒေးအားရလာရဒီနောက်ပိုင်းမှာလည်းချိန်ရလိမ့်မလားလည်းပဲအခုကစဉ်းစားရတာရှိပါတယ်ကိုကောင်းနေဟဲ့
ဒါတော့ဒီ VOA ရဲ့မြန်မာပိုင်းအက်ဒီတာဦးကျော်စံနာကိုကိုဇော်ဝင်းလှိုင်ကနေတဟိတ်မြို့ကိုလှမ်းပြီးတော့ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ